မြန်မာပြည်သူတွေဟာလူမှုစီးပွားရေးဘေးဒုက္ခတွေကိုမခံစားပြင်မဲ့ခံစားနေကြရကြောင်းဒီဒုက္ခတွေဟာတိုင်းပြည်ရင်းဥပဒေစိုးမမှုကင်းမဲ့တဲ့အတွက်ပုံမိုဆိုးဝါးနေကြကြောင်းကုလသမဂ္ဂလက်ထောက်အထွေထွေမှုချုပ်မစ္စတာအီဘရာဟန်ဂမ်ဘာရီက2005ခုနှစ်ဒီဇင်ဘာလလူညုံရေးကောင်စီရဲ့မြန်မာအရေးတကားပိတ်ဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်တိုင်းပြည်ရဲ့ပြည်ထောင်စုဟာနိုင်ငံရေးမှာမြစ်ဖြားခံတယ်လို့တုံ့တက်မှုတွေရှိပါတယ်မစ္စတာဂမ်ဘာရီကတော့2002ခုနှစ်ကနေ2004ခုနှစ်အတွင်းနိုင်ငံရေးအပြောင်းအလဲနဲ့ပတ်သက်လို့တစုံတရာမျှော်လင့်ချက်တွေရှိခဲ့ပေမဲ့2005ခုနှစ်မှာတော့မြန်မာနိုင်ငံရေးဟာအလွန်စိတ်ပျက်စရာဖြစ်ခဲ့တယ်လို့ဆိုပါတယ်2003ခုနှစ်ဩဂုတ်လမှာမြန်မာစစ်အစိုးရကအဆင့်9ဆင့်ပါတဲ့နိုင်ငံရေးလက်ညှိုးချက်ကိုချမှတ်ခဲ့ကြောင်း2005ခုနှစ်ဧပြီလကကမ္ဘာကုလသမဂ္ဂအထွေထွေမှုချုပ်ကနာဖခေါင်းဆောင်အဘူဂျုံမူကြီးတန်းရွှေနဲ့အင်ဒိုနီးရှားနိုင်ငံမှာတွေ့ဆုံစဉ်ကနိုင်ငံရေးလက်ညှိုးချက်ရဲ့ပထမအဆင့်ဖြစ်တဲ့အမျိုးသားညီလာခံကိုနိုင်ငံရေးအင်အားစုအားလုံးပါဝင်အောင်ဆောင်ရွက်ဖို့ပါဝင်သူတွေရဲ့အမြင်ကိုလည်းလွတ်လပ်ပွင့်လင်းစွာဖော်ထုတ်ခွင့်ပြုဖို့အကြံပေးခဲ့ပါတယ်။ဒါပေမဲ့လက်ရှိညီလာခံမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ် SNLD ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်စတဲ့ရွေးကောက်ပွဲအနိုင်ရပါတီတွေမပါဝင်တယ်လို့ညီလာခံဟာလွတ်လပ်ပွင့်လင်းမှုလည်းမရှိဘူးလို့မစ္စတာဂမ်ဘာရီကပြောပါတယ်။ညီလာခံတစ်လျှောက်မှာချမှတ်ထားတဲ့အခြေခံမူတွေဟာလေအနာဂတ်အစိုးရအဖွဲ့မှာစစ်တပ်ကဥဆောင်တဲ့အခမ်းအနားကပါနိုင်အောင်လို့ချမှတ်ထားတာပဲလို့မစ္စတာဂမ်ဘာရီကလွန်လွန်ရေးကောင်စီဝင်နိုင်ငံတွေကိုရှင်းပြပါတယ်။အမျိုးသားညီလာခံတက်ရောက်နေတဲ့တိုင်းရင်းသားအဖွဲ့အများစုကလည်းညီလာခံဟာသူတို့ရဲ့လူလားချက်နဲ့စိတ်ပူပန်မှုတွေကိုလွတ်လွတ်လပ်လပ်ဆွေးနွေးခွင့်ရတဲ့ညီလာခံမဟုတ်ဘူးလို့ခံစားနေရကြောင်းသူကပြောပါတယ်။ဒါအပြင်နာအဖရဲ့တင်းမာတဲ့သဘောထားနဲ့လက်ရှိနိုင်ငံရေးအရရှေ့မတိုးနှမဆုတ်တာဖြစ်နေမှုတွေကြောင့်ငြင်းငြင်းရင်ယူထားတဲ့တိုင်းရင်းသားတွေနဲ့အပြစ်ခတ်ရဆဲရေးသဘောတူညီချက်တွေဟာပြက်ပြားမဲ့အခြေအနေတွေလည်းရှိနေကြောင်းမစ္စတာဂမ်ဘာရီကသတိပေးပြောဆိုပါတယ်။တိုင်းရင်းသားတွေပေါ်အမြင်မတူလို့ဖိနှိပ်မှုတွေရှိနေတယ်လို့ NLD လှုပ်ရှားသူတွေအပါအဝင်ဒီမိုကရေစီလိုလားသူတွေကိုနှောင့်ယှက်တာထိမ့်သိမ်းတာဖမ်းဆီးထောင်ချတာတွေဆက်တိုးလုပ်နေတယ်လို့သူကထောက်ပြပါတယ်။စာနယ်ဇင်းလှုပ်ခွင့်ကိုလည်းအလွန်အမင်းထိမ့်ချုပ်ထားကြောင်းမစ္စတာဂမ်ဘာရီကလွန်လွန်ရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုရှင်းပြပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့အခြေအနေတွေဟာလူမှုအကူအညီပေးရေးလုပ်နေတဲ့အဖွဲ့အစည်းတွေအတွက်ပုံမိုခက်ခဲလာနေတယ်လို့ဆိုပါတယ်။မြန်မာအစိုးရထိတ်ဆုံးအဆင့်ခေါင်းဆောင်တွေဟာမြန်မာပြည်သူအများစုကြီးနေစဉ်ကြုံနေရတဲ့အခြေအနေစိုးတွေကိုတိတိကျကျနားမလည်ကြဘူးလို့မစ္စတာဂမ်ဘာရီကပြောပါတယ်။မြန်မာအစိုးရပြောနေတာတွေဟာလက်တွေ့စိုးလာနေတဲ့အခြေအနေကိုထင်ဟမှုမရှိဘူးလို့သူကထောက်ပြပါတယ်နိုင်ငံရေးရတင်းမာမှုပြည်သူတွေရဲ့ဘဝမလုံခြုံမှုဆင်းရဲမွဲတေမှုတွေကြောင့်ရေရှည်မှာမြန်မာနိုင်ငံဟာလူမှုဘေးဒုက္ခအကျက်အတဲကိုရှေ့ရှုနေတယ်လို့သူကသတိပေးပြောဆိုပါတယ်နိုင်ငံတကာလူမှုရေးအကူအညီတွေနဲ့ပတ်သက်ရင်လည်းနာအဖဟာပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့လိုအစိုးရကိုလှူလာတဲ့အဖွဲ့တွေကတဆင့်ထောက်ပံ့မှုတွေကိုဆောင်ရွက်ဖို့ပုံမဖိအားပေးလာနေကြောင်းဒီနည်းနဲ့နာအဖတောက်တိုင်အဖွဲ့တွေကိုလူတွေကထောက်ခံလာအောင်အမြင်ကောင်းလာအောင်လုပ်နေကြအောင်မစ္စတာဂမ်ဘာရီကဆိုပါတယ်။ကမ္ဘာကုလသမဂ္ဂအဖွဲ့အစည်းတွေကတော့နာအဖရဲ့ကြံ့ဖွံ့အဖွဲ့နဲ့တွဲမလုပ်နိုင်ဘူးလို့လူသိထင်ရှားပြောထားပြီးဖြစ်ကြောင်းမစ္စတာဂမ်ဘာရီကလွန်ကျွန်ရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုရှင်းပြပါတယ်။နာအဖလူလာတဲ့အဖွဲ့တွေနဲ့ပူးပေါင်းမလုပ်ဆောင်တဲ့လူမှုကူညီရေးအဖွဲ့တွေမှာအစိုးရရဲ့ကန့်သတ်မှုတွေကိုကြုံနေရကြအောင်သူကအသေးစိတ်ရှင်းပြပါတယ်။ဒါအပြင်မြို့တော်ကိုပြည်မနာကိုပြောင်းရွှေ့တဲ့အတွက်နာအဖထိပ်ပိုင်းခေါင်းဆောင်မိုင်းတွေအနေနဲ့ပုံမအထူးကြံဖြစ်လာပြီးတော့တိုင်းပြည်ရင်းဖြစ်ပေါ်နေတဲ့လက်တွေ့အခြေအနေတွေနဲ့ပါကင်းကွာသွားမှာကိုကုလသမဂ္ဂကအထူးစိုးရင်ကြောင်းမစ္စတာဂမ်ဘာရီကပြောပါတယ်။ပြည်ရင်းမှာရောပြည်ပမှာပါပုံအထူးကြံဖြစ်လာတဲ့နာအဖဟာဗိုလ်ချုပ်ခင်ညွတ်ရာထူးကပြုတ်ကျပြီးတဲ့နောက်ကမ္ဘာကုလသမဂ္ဂနဲ့ပါနိုင်ငံရေးအဆက်အသွယ်ပြတ်ခဲ့ကြောင်းမစ္စတာဂမ်ဘာရီကပြောဆိုပါတယ်။ဒါကြောင့်မြန်မာနိုင်ငံတွင်နိုင်ငံရေးစီးပွားရေးလူမှုဒုက္ခကယ်ဆယ်ရေးတွေမှာမြန်မာအစိုးရအနေနဲ့ပုံမဆောင်ရွက်ဖို့အတွက်တရုတ်အိန္ဒိယအာဆီယံစတဲ့ဒေတာရင်းနိုင်ငံတွေအနေနဲ့မြန်မာအစိုးရကိုအကြံပြုတိုက်တွန်းကြပါလို့ကုလသမဂ္ဂအထွေထွေမှုချုပ်ကတောင်းဆိုပါကြောင်းမစ္စတာဂမ်ဘာရီကပြောပါတယ်။ဒါအပြင်အထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံရေးဆိုင်ရာအားထုတ်မှုတွေကိုလည်းလွန်လွန်ရေးကောင်စီကထောက်ခံပံ့ပိုးဖို့လိုအပ်ကြောင်းမစ္စတာဂမ်ဘာရီကပြောဆိုပါတယ်။ဒီလိုထောက်ခံပံ့ပိုးရမှာပထမအဆင့်အနေနဲ့ကမ္ဘာကုလသမဂ္ဂအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်တွေနဲ့အညီအထွေထွေမှုချုပ်ကဆောင်ရွက်နေတာကိုမြန်မာအစိုးရလက်ခံခွင့်ပြုရေးအတွက်လွန်လွန်ရေးကောင်စီကမြန်မာစစ်အစိုးရကိုမေတ္တာရက်ခံပေးဖို့မစ္စတာဂမ်ဘာရီကပြောဆိုပါတယ်။ ဒါ့အပြင်မြန်မာနိုင်ငံကလူမှုဘေးဒုက္ခတွေကိုဖြေရှင်းဖို့အတွက်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ပူးပေါင်းညှိနှိုင်းပြီးတော့ထိရောက်တဲ့မဟာဗျူဟာတစ်ရပ်ကိုတဆိုင်မမတ်ဖော်ဆောင်ဖို့ကိုလည်းမစ္စတာဂမ်ဘရီကတောင်းဆိုလိုက်ပါတယ်။တော်ရရှိမြခင်လွန်လွန်ရေးကောင်စီရဲ့မြမအရေးတကားပိတ်အစည်းအဝေးမှာမစ္စတာဂမ်ဘရီကကောင်စီဝင်နိုင်ငံတွေကိုရှင်းပြခဲ့တာဟာအမေရိကန်ဥဆောင်တဲ့အနောက်နိုင်ငံတွေရဲ့သဘောထားအာဆီယံရဲ့သဘောထားတွေမဟုတ်ဘဲကမ္ဘာကုလသမဂ္ဂရဲ့သဘောထားကိုကုလသမဂ္ဂထရေတွင်းမှုချုပ်ရဲ့ကိုစားရှင်းပြခဲ့တာဖြစ်ပါတယ်။မစ္စတာဂမ်ဘရီရဲ့ရှင်းလင်းပြချက်တွေအရမြန်မာနိုင်ငံမှာကြီးမားလေးနက်တဲ့ပြဿနာတွေရှိနေတယ်။ဒါကိုဖြေရှင်းနိုင်မှုအတွက်နိုင်ငံတကာကပုံမညှိနှိုင်းဆောင်ရွက်ကြရမယ်ဆိုတော့ကိုတရုတ်ရုရှားစတဲ့အမေရိကန်ကောင်စီဝင်နိုင်ငံတွေအပါအဝင်လွန်လွန်ရေးကောင်စီဝင်နိုင်ငံအလုံးကလက်ခံသဘောတူခဲ့ပြီးဖြစ်ပါတယ်ခင်ဗျာ။